ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်နေတာသတင်းတစ်ပတ်ကြာလာချိန်မှာယူကရိန်းမျိုးကြီးတစ်ချို့အဝိုင်းခံထားရသလိုဒုက္ခသည်တန်းနဲ့ချီထွက်ပြေးနေရပါတယ်။ရုရှားတပ်တွေအနေနဲ့ယူကရိန်းအဓိကမျိုးကြီးတွေကိုလက်နက်ကြီးတွေနဲ့တိုက်ခိုက်နေပြီးယူကရိန်းနယ်စပ်ကျော်ထွက်ပြေးနေရတဲ့ဒုက္ခသည်ပေါင်းတသန်းကျော်လာချိန်မှာယူကရိန်းသမ္မတဗော်လာဒီမာဇယ်လင်စကီကရန်သူရဲ့အစီအစဉ်တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ဒီနေ့ပြောလိုက်ပါတယ်။ရုရှားအနေနဲ့ခါခစ်ချန်နီဟစ်နဲ့မာရီရူပူမြို့ကြီးတွေကိုအပြင်းထန်တိုက်ခိုက်နေပေမဲ့အားလုံးကိုယူကရိန်းလက်ထဲမှာဆက်ထိန်းထားနိုင်သေးတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးကလည်းဒီနေ့ပြောလိုက်ပါတယ်။ဒါပေမဲ့ရုရှားအရင်သိမ်းထားတဲ့ခရိုင်းမီးယားဒေသအပေါ်နာကနိုင်ငံတောင်ပိုင်းမြို့ကြီးခါဆန်ရဲ့အခြေအနေကတော့မသေးကြတော့ပဲဒီမြို့ရဲ့အဓိကနေရာတွေမှာရုရှားတပ်တွေရောက်နေပြီးလက်ရှိမှာဘသူကမြို့ကိုထိန်းထားတယ်ဆိုတာအငင်းပွားနေစေဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးအိုလက်ဆေးရနီကော့ဖ်ကလည်းအခုလိုတပတ်ကြာအထိယူကရိန်းအနေနဲ့ရုရှားတပ်ကြီးကိုခုခံထားနိုင်မယ်လို့အရင်တော့ကဘယ်သူမှမထင်ခဲ့ပဲစိန်ခေါ်မှုတွေအခုဆက်ကြုံနေရပေမဲ့ယူကရိန်းဘက်ကယုံကြည်မှုရှိရှိနဲ့ဆက်ခုခံထားနိုင်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့လည်းယူကရိန်းဒုက္ခသည်အများဆုံးလက်ခံထားတဲ့ပိုလန်ပါဝင်ဥရောပကိုဒီနေ့ခီးထွက်ပြီးယူကရိန်းရဲ့နေတိုးစစ်မဟာမိတ်အဖွဲ့နဲ့တွေ့ဆုံဖို့ရှိနေချိန်မှာယူကရိန်းကိုစစ်လက်နဲ့ဆက်ပို့နေတာအပြင်ဂျာမနီကိုလည်းအမေရိကန်တပ်သားပေါင်း4000နီးပါးမလေးကထပ်ပို့လိုက်ပါတယ်ခင်ဗျ။